မင်္ဂလာညနေခင်းပါသောတာရှင်များရှင် VU American တန်ရဲ2018ခုနှစ်ဩဂုတ်လ16ရက်ကြာတာပြီနေ့ညနေခင်း VU မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25 ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မအများသဖြင့်အောင်ကတာဝန်တင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ American ဘူထောက်လိုင်းရေးအေဂျင်စီ CIA အကြီးအကဲဟောင်း John Brennan ကိုလွန်ညွန်ရေးအရာစိတ်ချသူစင်းကနေသမ္မတတော်နဲ့ထွန်းကပယ်ပြစ်လိုက်ပါတယ်။ Rohingya Muslim တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုဖြစ်တုံတုံပြောဆိုမှုတင်းမတင်းမဆုံးဖြတ်ရသေးတဲ့အကြောင်း American ဆိုရကပြောလိုက်ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့မြန်မာနိုင်ငံမှာ American Dollar ငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်နေပြီးဒါဟာကမ္ဘာဈေးကွက်မှာဒေါ်လာညှိနှိုင်းတက်တာရဲ့ရိုက်ခတ်မှုဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထည်နာတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ
်ကျွန်တော်တို့ဒေါ်လာသိတက်တာမှာကိုယ့်ရဲ့ပို့ပြီးတက်သွားတဲ့နိုင်ငံတွေဆိုပါတော့သူတို့ငွေတွေပို့ပြီးတော့ဈေးကျသွားတဲ့နိုင်ငံတွေရှိလို့ကျွန်တော်တို့လောက်အလုံးရမ်းမများတဲ့နိုင်ငံတွေ
စီးပွားရေးပညာရှင်ဦးမင်းခင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူနားဆင်ရမယ့်သတင်းလွှာတွေမှာတော့ထိုင်းရောက်မြန်မာရွှေ့ပြောင်းလူ့သမားတွေရဲ့အခွင့်အရေးကာကွယ်စောင့်ရှောက်မှုတွေမြင့်တင်ရေးဆွေးနွေးကြတဲ့အကြောင်း Digital နည်းပညာခေတ်မှာသတင်းချက်လက်မျှဝေတာတွေတိုးလာတဲ့အတွက်ဗဟုသုတပြန့်ပွားရေးပိုပြီးအဆင်ပြေလွယ်ကူလာသလိုအန္တရာယ်တွေပိုများလာတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုရန်နိုင်တို့ကအကြေညာပေးကြပါအောင်ရှင်
American ဘူထောက်လိုင်းရေးအေဂျင်စီ CIA အကြီးအကဲဟောင်း John Brennan ဟာအစိုးရထဲမှာသဘောထားကွဲပြားမှုတွေနဲ့မတိမငြိမ်ဖြစ်အောင်တိုးတိုးပေးနေတယ်ဆိုပြီးလုံခြုံရေးအရာစိတ်ချသူစင်းကနေသမ္မတ Donald Trump ကပယ်ဖျက်လိုက်ပါတယ်အမေရိကန်မျိုးသားထောက်လိုင်းရေးဌာနညွှန်ကြားရေးမှူးဟောင်း James Clapper ပြည်သူ့စုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey သမ္မတ Barack Obama လက်ထက်မှာအမျိုးသားလုံခြုံရေးအကြံပေးတာဝန်ယူခဲ့သူ Susan Rice အမျိုးသားလုံခြုံရေးအေဂျင်စီ NSA ညွှန်ကြားရေးမှူးဟောင်း Michael Hayden နဲ့ရှစ်နေချိုဟောင်း Sally Yates တို့ပါဝင်တခြားအစိုးရရရှိကောင်းတွေကိုလုံခြုံရေးဆိုင်ရာကင်းလွတ်ခွင့်ပေးထားတာတွေကိုလည်းပြန်လည်စီစဉ်နေပါတယ်လုံခြုံရေးအရာကင်းလွတ်ခွင့်ပေးထားတာတွေကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းသွားမှာဖြစ်တယ်လို့ရုပ်သိမ်းခံထားသူတွေကိုလည်းပြန်ထုတ်ပေးတော့မှာမဟုတ်တဲ့အကြောင်းသမ္မတရှင်ညာချက်ကိုမနေ့ကတော့သတင်းစာရှင်းလင်းပွဲအတွင်းအင်ဂျီရောပြောဝင်ရဆာရာဆန်ဒါစ်ကပြောဆိုလိုက်တာပါသမ္မတထရန့်ကိုဝေဖန်တဲ့အတွက် CIA ညွှန်ကြားရေးမှူးဟောင်းနဲ့တခြားအစိုးရအရာရှိကောင်းတွေကိုပြစ်မှတ်ထားခဲ့တာလားဆိုတဲ့သတင်းတောက်တွေရဲ့မိကွန်းကိုတော့အင်ဂျီရောပြောဝင်ရကညင်ဆန်ခဲ့ပါတယ် CIA အကြီးအကဲဟောင်း Brennan ဟာသမ္မတထရန့်ပေါ်မှာအပြင်းထန်ဝေဖန်သူတူဖြစ်ပြီးပြီးခဲ့တဲ့လတဲ့ရုရှားသမ္မတနဲ့ဖင်လန်နိုင်ငံမှာတွေ့ဆုံခဲ့တဲ့အပေါ်သစ္စာဖောက်တဲ့လူရဲ့အဖြစ်နဲ့လည်းမှတ်ချက်ပေးခဲ့သူပါ CIA ညွှန်ကြားရေးမှူးဟောင်းကတော့လုံခြုံရေးအရာစိတ်ချသူစင်းကနေပြစ်ပြစ်ခံလိုက်ရလိုက်တဲ့သမ္မတရဲ့လူရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုဖိနှိပ်ပြီးဝေဖန်သူတွေကိုအပြစ်ပေးဖို့ကြိုးပမ်းမှုတစ်စိမ့်တစ်ပိုင်းဖြစ်တယ်လို့ထောက်လိုင်းအတိုင်းဝိုင်းပါဝင်အမေရိကန်နိုင်ငံသားတွေအားလုံးတွေအကြီးအကျယ်စိုးရိမ်စရာကောင်းတဲ့လူရဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေမနေ့တုန်းကပဲတုံ့ပြန်ပြောဆိုခဲ့ပါတယ
်။ American သမ္မတ Donald Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌဟောင်း Paul Manafort ဟာအခွန်နဲ့ဘဏ်လုပ်ငန်းတွေမှာမတမာမှုတွေနဲ့အပြစ်ရှိမရှိဆိုတာကိုဆုံးဖြတ်ဖို့အတွက်ဂျူရီဖွဲ့ကဒီကနေ့ခြားသောရင်းနေ့မှာစတင်စဉ်းစားကြမှာဖြစ်ပါတယ်။တရလူရှိနေတဲ့တရပိုင်ရှိနေတဲ့ဟာသူတို့ရဲ့အပြစ်သက်ရှောင်လဲချက်တွေကိုဗုဒ္ဓဦးနေကတင်ပြခဲ့ကြပါတယ်။ Mr. Manafort ဟာထက်တန်းကြကြနေခဲ့ပေမဲ့သူ့ဘဝတစ်လျှောက်လုံးမှာအလိန်ညာရင်းနဲ့ပြည့်နေနေခဲ့တယ်လို့တရလူဘက်ကရှောင်လဲခဲ့ပါတယ်။ Mr. Manafort ဟာသူ့မှာပတ်စံရှိတဲ့အချိန်မှာပတ်စံနေပိုစုမိဖို့လိန်ခဲ့ပြီးတော့မရှိတဲ့အချိန်မှာဆိုရင်လည်းပတ်စံပိုရဖို့တော့လိန်ခဲ့တယ်ဆိုပြီးတော့တရလူရှိနေ Greg Andres ကပြောလိုက်ပါတယ်။ဒါပေမဲ့တရပိုင်ရှိနေ Richard Wesley ကတော့ Manafort ကိုတရသေးလွတ်ပေးတဲ့နဲ့ဆိုပြီးဂျူရီဖွဲ့ကိုတင်ပြခဲ့ပါတယ်။ဆိုရအနေနဲ့ Mr. Manafort မှာအပြစ်ရှိကြောင်းလုံလောက်တဲ့သက်တည်အထောက်အထားတွေမပြနိုင်ခဲ့ဘူးလို့လည်းသူကပြောပါတယ်။ဒါကြောင့်တရားပြန်အနေနဲ့ Mr. Manafort အပါအဝင်နောက်ထပ်ဘာသက်တည်ကိုမှထွက်ဆိုဖို့မတင်သွင်းဘဲအပြစ်သက်လျှောက်လဲခဲ့တာဖြစ်တယ်ဆိုပြီးရှင်းနေ Wesley ကပြောပါတယ်။ Mr. Manafort ဟာ American ဆိုရကိုခွန်တန်းရှောင်ဖို့အတွက်ပြည်ပကဘဏ်ငွေစည်းရင်းတွေမှာဒေါ်လာသန်းပေါင်းများစွာကိုဖွက်ထားခဲ့တယ်ဆိုပြီး American ဆိုရဘက်ကအမြင်ကိုလည်းသူကတိုက်ခိုက်ပြောဆိုခဲ့ပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံကာဘူးမြို့ကပညာရေးဌာနမှာလူထစင်နဲ့ချီတည်ဆုံးတဲ့တက်ခဲမှုဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲထောက်လိုင်းရေးဌာနရုံးဝင်းထဲမှာရှိတဲ့သင်တန်းတစ်ခုကိုတနတ်သမားတွေထပ်မံတက်ခဲခဲ့ကြပါတယ်။ဒီနေ့တက်ခဲမှုမှာအသေးခံတက်ခဲသူ၄ဦးပါဝင်ကြောင်းလည်းပြည်ရေးဝန်ကြီးဌာနအကြံပေးဘာမားက VOE ကိုပြောဆိုခဲ့တာပါ။တက်ခဲသူတူကတော့ သေးကံပုံခွဲရမှာတည်ဆုံးသွားတယ်လို့ကြံသုံးကတော့လူမျိုးတပ်ဖွဲ့တွေနဲ့ပြစ်ခတ်မှုတွင်တည်ဆုံးကြောင်းလည်းပြောဆိုထားပါတယ်။စစ်စင်ရေးအတွင်းအာဖဂန်လူမျိုးတပ်ဖွဲ့ရဲ့တုံးတန်ရပါမယ်။အရက်သားတွေထိခိုက်မှုမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။မနေ့ကကပူးမျိုးတော်ကရှီယာမွတ်စလင်အများစုရှိရာအရက်ကမော်ဝူကျောင်းမှာကျောင်းသားတွေတပ်သူဝင်ဝင်ဆောင်ဝဲဖြစ်နေခြင်းအသေးကံပုံခွဲတိုက်ခတ်မှုအတွင်းမှာတော့လူ34ယောက်ထက်မနည်းတည်ဆုံးသွားခဲ့တာပါ။ကမ္ဘာမျိုးတော်ကရှီယာမွတ်စလင်ကိုအရင်ဆုံးကတက်ခတ်မှုတွေမှာ IS စစ်သွေးကြောအုပ်စုကသူတို့လက်ချက်ဖြစ်ကြီးညာမှုပါတယ်။တာလီဘန်တွေကတော့တက်ခတ်မှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ခဲ့တာပါ။ဒါပေမဲ့လည်းမနေ့ကဘဂါလန်ပြည်နယ်ကစစ်ကန်တခုကိုတာလီဘန်တပုံတွေစီးနင်းတက်ခတ်ရမှာတော့လွန်ကျွေးတက်ဖွဲ့40တည်ဆုံးခဲ့ပါတယ်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အဖေလူအမေခွဲညီကိုတော်ဆက်သူကင်ဂျွန်နန်းကိုတပ်မှုနဲ့တရားစွဲခံထားတဲ့အမျိုးသမီးနှုတ်ကိုတရားရုံးမှာခုခံခြေပါထွက်ဆိုဖို့ကိုမလေးရှားတရားသူကြီးကမိန့်ထုတ်လိုက်ပါတယ်2018ခုနှစ်ဖေဖော်ဝါရီလ13ရက်နေ့ကကင်ဂျုံနန်းကိုမလေးရှားနိုင်ငံကွာလာလမ်ပူနိုင်ငံတကာလေဆိပ်ကထွက်လာတဲ့အချိန်မှာအင်ဒိုနီးရှားနိုင်ငံကစီတီအိုင်ရှာနဲ့ဗီယက်နမ်နိုင်ငံကဒေါင်တီဟောင်းတို့ကကင်ဂျုံနန်းကိုအစိတ်ခတ်ပြီးလုကြံခဲ့တယ်လို့စွပ်စွဲခံထားတာဖြစ်ပါတယ်သူတို့နှစ်ယောက်ဟာကင်ဂျုံနန်းရဲ့မျက်နှာကိုအစိတ်ရည်နဲ့ဖျန်းခဲ့တာကိုလေဆိပ်လုံခြုံရေးဗီဒီယိုကင်မရာတွေမှာတွေ့ခဲ့ရတာဖြစ်ပါတယ်အဲ့လိုစိတ်ရည်နဲ့ဖြန်းပြီးမိနစ်ပိုင်းအတွင်းမှာပဲကင်ဂျုံနန်းဟာတည်ဆုံးသွားခဲ့တာဖြစ်ပါတယ်ဒီအမျိုးသမီးနှစ်ဦးရဲ့ရှင်းနေတွေကတော့သူတို့ရဲ့အမှုတွေဟာရုပ်တံအစီအစဉ်တစ်ခုအတွက်လျှက်တပြက်ဟာသာလုပ်ဖို့အတွက်လုပ်ရတာလို့ထင်ခဲ့ကြတာဖြစ်တယ်ဆိုပြီးပြောပါတယ်သူတို့နှစ်ဦးဟာကင်ဂျုံနန်းကိုတတ်ဖို့အတွက်မြောက်ကိုရီးယားသရှိုးလို့တန်ကြားရှိသူ၄ယောက်နဲ့အတူဖျော်ဖြေပွဲတစ်ခုမှာတရုတ်ဆောင်ခဲ့တယ်ဆိုတော့လုံလောက်တဲ့သက်သေတွေကိုတင်ပြခဲ့တယ်လို့မလေးရှားတရားသူကြီးအက်စမီအရဖင်ကကြာသပတေးနေ့မှာပြောပါတယ်ဒီလူတပ်မှုဟာနိုင်ငံရေးလှုပ်ရှားမှုဖြစ်နိုင်တယ်ဆိုတဲ့အယူအဆကိုတော့သူ့အနေနဲ့လုံးဝပယ်ချထားခြင်းမရှိပေမဲ့ခိုင်လုံတဲ့သက်သေအထောက်ထားလည်းမရှိဘူးလို့တရားသူကြီးကပြောပါတယ်တရားပြန်နေရာစလုံးကလည်းသူတို့အနေနဲ့ကိုယ်တိုင်ခုခံခြေပါထွက်ဆိုသွားဖို့စီစဉ်နေတယ်လို့တရားသူကြီးကိုပြောကြားခဲ့ပါတယ်လမတ်နိုမာလာမှာတရားရုံးကြားနာစစ်ဆေးမှုတွေပြန်လုပ်တဲ့အချိန်မှာသူတို့အနေနဲ့စတင်ထွက်ဆိုမှာဖြစ်ပြီးတော့ကြားနာစစ်ဆေးမှုတွေဟာအနည်းဆုံးတော့ရှင်းနှစ်ဖေဖော်ဝါရီလောက်အထိဆက်ပြီးသွားဖို့ရှိနေပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကပြီးခဲ့တဲ့နေ့တဲ့ပရိပကတ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုအဖြစ်သုံးလုံးပြောဆိုရမယ့်အစ်အထိရောက်မြောက်ဆိုတာကိုမဆုံးဖြတ်ရသေးတဲ့အကြောင်းအမေရိကန်ဆွေးနွေးကပြောဆိုလိုက်ပါတယ်
As for any decision, the secretary, to my awareness, has not made any particular decision yet. But if and when he does, we'll certainly let you know and make that public.
ကိုယ်ချင်းတီတီရတော့နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုအနေနဲ့ဆုံးဖြတ်ချက်တစ်စုံတရာမချသေးကြောင်းနဲ့ဆုံးဖြတ်ချက်ချပြီးတဲ့အခါအများပြည်သူသိအောင်ထုတ်ပြန်သွားမှာဖြစ်ကြောင်းမနေ့ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနော်ရက်ကပြောလိုက်တာပါ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုဖြစ်သတ်မှတ်ပြောဆိုဖို့အမေရိကန်တာဝန်ရှိသူတွေကြားကျေးရင်ငင်းကုန်နေစေဖြစ်ကြောင်းဝါရှင်တန်နိုင်ငံရဲ့လောကအကြောင်းရေးသားဖော်ပြနေတဲ့ political သတင်းဌာနကအစိုးရအတွင်းသတင်းကိုကိုးကားရေးသားခဲ့တာကိုနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်ဖြေရှင်းရမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့အစိုးရရဲ့လေ့ဝတ်သတင်းတွေပေါက်ကြားမှုအတွက်လည်းသတိပေးပြောဆိုသွားတယ်လို့အတွင်းသတင်းတွေပေါက်ကြားတဲ့အတွက်တာဝန်ရှိသူတွေကြားဆုံးဖြတ်ချက်ချမှတ်ရမှာအခက်အခဲတွေကြုံရကြောင်းလည်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညုံရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရဲ့ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းရာရောက်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတွေနဲ့အမေရိကန်ဆွေးရကပါပြောဆိုထားပေမဲ့လူမျိုးလုံးတပ်ဖြတ်မှုဖြစ်သတ်မှတ်ပြောဆိုဖို့တော့အမေရိကန်ဆွေးရကစဉ်းစားနေတာဖြစ်ပါတယ်မြန်မာဆွေးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းပေါ်ထုတ်အေးအေးမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်
ကမ္ဘာစီးပွားရေးကြီးမားဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စစ်ပွဲအရှိန်ဟုန်ပြင်းထန်လာတဲ့ချိန်မှာပဲနိုင်ငံသားဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်သွားဖို့အတွက်တရုတ်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုအခုလနောက်ပိုင်းမှာတွားရောက်မှာဖြစ်ပါတယ်တရုတ်ဒုတိယကုလသမဂ္ဂရောင်းဝယ်ရေးဝန်ကြီးဝမ်ရှိုဝမ်ဟာအမေရိကန်မနာရေးဝန်ကြီးဌာနရဲ့နိုင်ငံတကာရေးရာလက်ထောက်ဝန်ကြီးဒေးဗစ်မဲလ်ပတ်စ်နဲ့တွေ့ဆုံသွားမှာဖြစ်တယ်လို့တရုတ်ကုလသမဂ္ဂရောင်းဝယ်ဝန်ကြီးဌာနကပြောပါတယ် တရုတ်ကူတန်ရောင်းဝယ်ရေးဝန်ကြီးဌာနရဲ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့တရုတ်ဆိုးရအနေနဲ့ဆွေးနွေးညှိနှိုင်းမှုတွေကိုကြိုဆိုကြောင်းဒါပေမဲ့တစ်ဖက်သက်ကုန်သွယ်ရေးပိတ်ဆို့မှုတွေကိုတော့လက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လ6ရက်နေ့ကအမေရိကန်အစိုးရကဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်း100ကျော်ကိုကုန်သွယ်ကုန်25ရာခိုင်နှုန်းကောက်ဖို့တရုတ်ဝင်ချမှတ်ချိန်ကစပြီးတော့တရုတ်နဲ့အမေရိကန်ကြားမှာအခွင့်အရေးပြန်လည်ကောက်ဖို့ချမှတ်ခဲ့ကြတာဖြစ်ပါတယ်။တရုတ်ဆိုးရကလည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်း545မျိုးကိုကုန်သွယ်ကုန်ကောက်ဖို့ချမှတ်ခဲ့ပါတယ်။ဒါပြန်လာမဲ့ဩဂတ်စ်လ23ရက်နေ့ကစပြီးတော့နိုင်ငံလုံးကအမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့ကုန်စည်တွေကိုအခွင့်အရေးအပြန်အလှန်ကောက်သွားကြမှာလည်းဖြစ်ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့လတဲ့ချင်းပါခဲ့တဲ့ယူကော့ပွဲမှာလွတ်တော်နေရာ125နေရာစလုံးကိုဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်တဲ့အာဏာရပါတီကအနိုင်ရရောင်းကြေညာလိုက်ပါတယ်။ဖြတ်သိမ်းခံထားရတဲ့အတက်ကဲနိုင်ငံရေးပါတီတွေကတော့ယူကော့ပွဲကတရားမဝင်ကြောင်းပြောဆိုထားတာပါ။ပြီးခဲ့တဲ့နှစ်ထဲမှာပဲတရားရင်ကျုပ်ကဖြတ်သိမ်းလိုက်တဲ့အဓိကအတက်ကဲကမ္ဘောဒီးယားအမျိုးသားကက်တင်ရေးပါတီ CNRP မှာပါပဲချင်းပါတဲ့ဇူလိုင်လ29ရက်နေ့ကယူကော့ပွဲမှာမဲပေးသူရေးအတွက်83ရာခိုင်နှုန်းရှိကြောင်းလဲအမျိုးသားယူကော့ပွဲကော်မတီကမနေ့ကတုန်းကကြေညာလိုက်တာပါ။ယူကော့ပွဲမှာပါတီငယ်15ခုဝင်ရောက်ရှင်းပြပေမဲ့အာဏာရပါတီကိုရှင်းနိုင်တဲ့အခြေအနေတော့မရှိခဲ့ပါဘူး။အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CRP တခဲနဲ့နိုင်ရလိုက်တဲ့အတွက်ရှေ့လာတဲ့လွတ်တော်စင်မှာညီလာခံတွေပြန်လည်ခေါ်ယူတဲ့အခါနှစ်ပေါင်း33နှစ်ကြာတိုင်းပြည်အုပ်ချုပ်နေတဲ့ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့အာဏာကိုဆက်လက်ထိန်းချုပ်ထားနိုင်မှုလည်းသိကြသွားပါတယ်။
ကိုယ်ပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ဟောင်ကောင်ကျွမ်းမှာတရုတ်လက်အောက်ကဟောင်ကောင်လွတ်လပ်ရေးရည်ကိုထောက်ခံသူရဲ့မိန့်ခွန်းကိုထုတ်လွှင့်လိုက်ပြီးနောက်မှာတရုတ်ဆိုရရာရှိတွေကသတိပေးချက်တွေတည်တိုင်းကြီးထုတ်ပြန်လိုက်ပါတယ်။တရုတ်နဲ့ဟောင်ကောင်မတ်တီရဲ့အခုလိုတုံ့ပြန်မှုကိုကြည့်ရင်ဆန္ဒပြမှုတွေပေါ်ပေါက်အောင်လှုံ့ဆော်နိုင်တဲ့ပြောဆိုမှုတွေနဲ့နိုင်ငံတော်သစ္စာဖောက်မှုတက်ရောက်စေတဲ့အမှုတွေအပေါ်အရေးယူမဲ့ဥပဒေချမှတ်နိုင်ဖို့ရှိနေတယ်လို့ခန့်မှန်းနိုင်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာ American Dollar ငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်နေပြီးမြန်မာကျပ်ငွေဈေးထိုးကျနေတဲ့အတွက်မြန်မာနိုင်ငံဗဟိုဘဏ်ကဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကိုထိန်းညှိနိုင်ဖို့ကြိုးစားနေပါတယ်။ကမ္ဘာဈေးကွက်မှာဒေါ်လာညှိုးငိမ့်တက်တာရဲ့ရိုက်ခတ်မှုဖြစ်ပေမဲ့လည်းမြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထည်နာတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
American dollar လဲနှုန်းဟာဒေါ်လာကိုမြန်မာကျပ်ငွေ1530ကျော်ထိစံချိန်တင်မြင့်တက်နေစေဖြစ်ပါတယ်။ကမ္ဘာငွေကြေးဈေးကွက်ရဲ့ရိုက်ကတ်မှုဆိုပေမဲ့လေတခြားနိုင်ငံတွေထက်မြန်မာနိုင်ငံကပိုပြီးထိနေတယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ
်။ကျွန်တော်တို့စီးပွားရေးစနစ်ကျွန်တော်တို့ငွေကြေးစနစ်တင်နေဆိုင်တယ်။ဆိုတော့ဒီမှာကကျွန်တော်တို့မှာစီးပွားရေးတရားဝင်စီးပွားရေးရှိတယ်။တရားမဝင်မှတ်တမ်းမတင်စီးပွားရေးရှိတယ်။ဒီငွေကြေးမှာဆိုရင်ဒီဟလာနိုင်ငံသားကိုဟွန်ဒီဆိုတဲ့နောက်ကကူငွေလွှဲတဲ့လုပ်ငန်းတွေရှိတယ်အဲ့လိုနောက်နေဆက်ဈေးကွက်တွေရှိတယ်အဲ့ဈေးကွက်တွေကြားထဲမှာလည်းပဲအဖြူအမဲကြားထဲမှာဟိုရောနေတဲ့ဟာတွေလည်းရှိသေးတယ်နော်အဲ့တော့ချုပ်ပြောလို့ရှင်တော့ကျွန်တော်တို့ဈေးကွက်ရဲ့အားမတောင်သေးလို့မတည်ဟိုလာမတည်ငြိမ်မကြည်ရတဲ့အခြေအနေတွေရှိနေလို့ကျွန်တော်တို့ပို့ပြီးတော့ဝင်ဖြစ်တယ်ဒီကြားထဲမှာငွေဈေးကစားလူလည်းရှိမယ်နော်လက်ထက်မှာပမာငွေခိုင်ထားရင်ဈေးကျမယ်ဆိုတော့နော်တန်ဖိုးကျမယ်ဆိုတော့ဒေါ်လာဝယ်လာတဲ့လူတွေနော်တချို့ကနိုင်ငံရေးနဲ့ပတ်သက်လို့ဟိုလာဝင်ကစားတာရှိကောင်းရှိမယ်လို့တောင်သုံးသပ်တယ
်စီးပွားရေးပညာရှင်ဦးကင်မောင်ညိုဘောကဗီဒါကတော့မြမစီးပွားရေးမှာရေရှည်အတွက်ပြုမြင်ရမယ့်အချက်တွေရှိနေတယ်လို့အခုလို့ထောက်ပြပါဗါတယ
်တောက်လျှောက်ပုံကုန်တဲ့တွင်းကုန်တွေကပုံများတယ်နော်တွင်းကုန်တွေကကုန်ကြမ်းတွေရောစိတ်ပစ္စည်းတွေရောစားသုံးကုန်တွေရောမဟုတ်လဲအဲ့ဒါတွေများနေတယ်နောက်နိုင်ငံကြားမှာလှုပ်လှုပ်နေတဲ့လူတော်တော်များများပို့တဲ့ငွေကအခုတော့ထိုင်းမှာလုံလုံတဲ့သူတွေကပြန်လာတော့အဲ့ဒီငွေတွေကလည်းတော့မရတော့အဲနောက်တစ်ခုကတော့နိုင်ငံခြားတည်းရဲ့ရင်းနှီးမြှုပ်နှံမှုကဒီမှာကြာခင်ကာလယုံနေတာကိုတွေ့ရတယ်ဒါအဲဒီအခြေခံသုံးခုကိုမပြေနိုင်ရင်ကတော့เนาะရေရှည်မှလည်းအခုလိုပဲတွေ့ရအောင်ပါပဲဒါလည်းရေရှည်လောက်အောင်မဲ့ကိစ္စတွေပ
ါနိုင်ငံခြားငွေရောင်းဝယ်တဲ့အခါဘိုးဘဏ်နှုတ်ထရဲ့3.8%ရာခိုင်နှုန်းထိသာအလျှော်တင်ဈေးစားခွင့်ပြုထားတဲ့ကန့်သတ်မှတ်ချက်ကိုဒီသတင်းပတ်ထဲမှာဘိုးဘဏ်ကပယ်ဖျက်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းထိတရက်ကိုဒေါ်လာ3,000,000ပဲထုတ်ရောင်းခဲ့ရတာကနေအခုတန်းနဲ့ချီပြီးမြန်မာနိုင်ငံဘဟိုဘဏ်ကနေပြီးတော့ထုတ်ရောင်းနေပါတယ်ဒီဖြည့်ရှင်းနည်းဟာရေတိုဖြည့်ရှင်းနည်းဖြစ်ပြီး ထိရောက်မှုမရှိဘူးလို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကပြည်သားကရှုမြင်ပါတယ
်။ဘဟုဗန်ကလုတ်တဲ့နေရာတော့ဈေးကွက်ရဲ့အခြေအနေနဲ့เนาะနှီးပါပေါ့เนาะဈေးကွက်ရဲ့အခြေအနေကိုရောင်းပြန်ဟပ်ဖို့ကြိုးစားတယ်။အဲ့တော့ဒီ3.8ခိုင်နှုန်းလားအထက်ရောအထက်နဲ့အောက်မှာအဲ့ဒါသတ်မှတ်ချက်ကိုဖြစ်လိုက်တာကအဲ့ဒါဘယ်သူမှလည်းကြိုးမဆိုင်ဘူးเนาะအဲ့ဒီဘောင်ပြင်မဲ့မှာပဲရောင်းချဝယ်ကြတာတွေများတယ်။ဒါကိုအကြောင်းပြပြီးတော့မှသူကဈေးကစားတာတွေဖြစ်လာတဲ့ခါကျတော့เนาะဒါကိုသူကဖယ်ပေးလိုက်တယ်ဒါပေမဲ့လည်းသူကရည်ညွှန်းတဲ့ငွေဖလဲနှုန်းကိုမဖြစ်ဘူးအဲရည်ညွှန်းတဲ့နှုန်းကလည်းအပြင်အပြစ်တင်တာကတော့ဟိုဘိုးဘန်ကမြင့်နေတယ်ပါ냐ပေါ့နော်ဒါပေမဲ့တကယ်တမ်းကဘိုးဘန်ကနောက်ကလိုက်တာเนาะအဲသူနှုန်းနဲ့အပြင်နှုန်းနဲ့နှီးပါပေါ့လေဖြစ်အောင်သူကလိုက်ပြောလုပ်တယ်အဲတော့နောက်ကစနစ်အရာပြောရရင်ဒီစီမံခန့်ခွဲမှုအောက်ကနှုန်းရှင်မျောတဲ့စနစ်ပေါ့လေ manage အင်္ဂလိပ်လိုကတော့ manage flow လို့ခေါ်တယ်အဲ့ဒီစနစ်ကိုကျင့်သုံးလုံးပဲရှိသေးတယ်။လုံးဝနှုံးရှင်မျောလိုက်တဲ့သဘောမျိုးပေါ့နော်။ဈေးကွက်ကိုသူ့သဘောနဲ့သူကြိုက်တယ်လို့လှုပ်ဆိုပြီးတော့လှုပ်ပေးလိုက်တဲ့เนาะသဘောမျိုးတော့မဟုတ်ဘူး။ရေဒိုအနေနဲ့ကတော့ဘာလောက်တာတွေတွေ့ရတယ်လဲဆိုတော့အခုအစိုးရကနောက်ခုဘက်တုန်းကဆိုရင်တနေ့ကိုဒေါ်လာ3,000အဲနောက်ကျတော့တန်း6,000နောက်ကနေ့ဆိုရင်ဒေါ်လာ4,000အထိထည့်တာကိုတွေ့ရတယ်။အဲ့တော့ဒေါ်လာ4,000ထည့်တော့ဘာဖြစ်တယ်လဲဆိုတော့တိတ်တော့မထူကြဘူးပေါ့နော်။သူတို့လည်းမထီရောက်ဘူးဆိုတာတော့သိပါတယ်။နောက်ဘလောက်အထိအဲထဲ့မလဲဆိုတာလည်းမပြောတတ်ဘူး။ပြစ်လို့လဲဆိုတော့ဒီလုပ်ငန်းရှင်များရဲ့အပြောအရဆိုဒေါ်လာ4,000ဆိုတဲ့ပိုင်စားဟာအစီသင်းမို့တစည်းစာလောက်ပဲရှိတယ်လို့ပြောတယ်။စီသင်းမို့ကလည်းနေတိုင်းသွင်းတာပေါ့လေ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရရဲ့အကြံပေးစည်းဝါးရေးပညာရှင်တွေကတော့ဒေါ်လာစင်းငွေလဲနှုန်းတက်တာဟာစိုးရိမ်စရာမဟုတ်ဘူးလို့ပြောဆိုတာတွေကိုပြည်တွင်းသတင်းတွေမှာတွေ့ရပါတယ်။ဒါပေမဲ့လေဒေါ်လာငွေလဲနှုန်းမြင့်တက်နေတဲ့အတွက်စံပါဝင်အခြေခံစားသောက်ကုန်ဈေးနှုန်းတွေပိုပြီးမြင့်တက်လာနိုင်တာကြောင့်ပြည်သူများချမ်းမှာစိုးရိမ်နေကြကြောင်းပါခင်ဗျာ
။ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါ။အခုထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားရေးဆိုင်ရာသတင်းလွှာကိုတင်ဆက်ပေးပါမယ်။ထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အခွင့်အရေးကာကွယ်စောင့်ရှောက်မှုတွေမြင့်တင်ရေးအတွက်အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့ထိုင်းအလုပ်သမားဝန်ကြီးဌာနအလုပ်သမားဝန်ကြီးမစ္စတာအဒူဆန်စင်ကျောက်တူဟာနေပြည်တော်မှာဩဂုတ်လ16ရက်နေ့ကတွေ့ဆုံခဲ့ပြီးထိုင်းမှာရေလုတ်သား6,000လိုအပ်ချက်ရှိနေတာကိုအကူအညီတောင်းခံခဲ့ပါတယ်။မအီးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းကငါးဖမ်းသင်းမိုးတွေမှာအလုပ်လုပ်ကင်မဲ့ရေလုတ်သားတွေလိုအပ်ချက်ရှိနေတဲ့အတွက်မြန်မာနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ထိုင်းအလုပ်သမားဝန်ကြီးဌာနကအလုပ်သမားဝန်ကြီးဟာမြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့ဆုံဆွေးနွေးချိန်မှာထိုင်းနိုင်ငံရဲ့ရေလုပ်ငန်းမှာလူသမားဦးရေ6,000လောက်လိုအပ်ချက်ရှိနေတာကိုအဓိကထားဆွေးနွေးခဲ့ပါတယ
်။ Lei Song Klaw ทาง Thiet Thai Yang Khat Dai Ngan Rueang Pramong อยู่ที่ประมาณ 6,000 คนก็เลยมาขอความช่วยเหลือจากท่านในการที่จัดรายงานประมงไปประเทศไทย
လုံငဲတဲ့နိုင်ငံသားစီစစ်တဲ့လုပ်ငန်းစဉ်မှာအတော်များများအောင်မြင်မှုရရှိခဲ့ပါတယ်။လူဝင်အားတွေလည်းလုံလောက်စွာပို့ပြီးတော့စောင့်ရွက်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ဒုတိယခေါင်းစဉ်အနေနဲ့ကတော့ကျွန်တော်တို့အစိုးရအနေနဲ့ရေလုပ်ငန်းမှာအလုပ်သမားလိုအပ်မှုတွေရှိနေပါတယ်။ရေလုပ်သားလူဦးရေ6,000လောက်လိုအပ်မှုရှိနေပါတယ်။ပြီးတော့ဒီကိစ္စကိုလည်းလာရောက်အကူအညီတောင်းတာလည်းဖြစ်ပါတယ်။ဒီလုပ်သမားတွေကိုကျွန်တော်တို့ MOU စနစ်နဲ့ခေါ်ယူနိုင်အောင်စီစဉ်လျက်ရှိပါတယ်။ပြီးတော့တရားဥပဒေတိုင်းသတ်မှတ်ထားတဲ့လုံအားကားနဲ့ဥပဒေကနေကာကွယ်ဆောက်ရှောက်တဲ့အခွင့်အရေးတွေကိုလည်းရရှိနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်ဆိုပြီးပြောသွားတာပါမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကတော့ထိုင်းအလုပ်သမားဝန်ကြီးနဲ့တွေ့ဆုံစဉ်မှာအခုလိုပြောဆိုသွားပါတယ
်ကျွန်တော်လည်းပဲအဲဒီလူသားတွေကိုတရားဝင်လူသားတွေဖြစ်လက်ခံနေအောင်ထိုင်းဥပဒေနဲ့ညီကျိုးခံစားခွင့်ရှိတဲ့လူသားတွေဖြစ်ခိုင်မာတဲ့လူသားတွေဖြစ်ဖို့ကျွန်တော်တို့လိုလားပါတယ်အဲ့အတွက်လည်းပဲထိုင်းနိုင်ငံနဲ့ပူးပေါင်းပြီးတော့မှအများဆုံးဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်ဘက်ကလည်းပဲကျွန်တော်တို့ကျွန်တော်မှဒီလူသမားပို့ဆောင်ရေးစံတက်တစ်ခုဖွင့်လှစ်ပြီးတော့မှထိုင်းဘက်ကတော့ကျွန်တော်မှပေါ့နော်ဖွင့်လှစ်ပြီးတော့မှကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမယ်ဆိုရင်ထိုင်းဘက်မှလည်းအကျိုးရှိမယ်ကျွန်တော်တို့မြန်မာနိုင်ငံလည်းအကျိုးရှိမယ်လူသားတွေလည်းပဲအကျိုးရှိတဲ့လုပ်ငန်းတွေကိုအကြခင်ပို့ဆောင်နိုင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်မကြသေးခင်ကပဲနိုင်ငံသားစီစစ်ရှင်းလုပ်ငန်းတွေကိုနှစ်နိုင်ငံအတူတကွပူးပေါင်းဆောင်ရွက်နိုင်ခဲ့ပြီးမို့မြန်မာအလုပ်သမားတိရသမနှစ်တန်းဟာတရားဝင်အလုပ်သမားတွေဖြစ်နေပြီးဖြစ်တဲ့အကြောင်းတရားမဝင်အလုပ်သမားပို့ဆောင်သူတွေကိုလည်းထိရောက်စွာအရေးယူနိုင်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်အကြောင်းကိုလည်းဝင်းကြီးဦးသိန်းစွေကပြောဆိုသွားပါတယ်
တိရသမနှစ်တန်းကျော်ဟာတရားဝင်ထိုင်းနိုင်ငံမှာအလုပ်သမားတွေဖြစ်ပါပြီထိုင်းနိုင်ငံရဲ့အလုပ်သမားဦးတွေနဲ့ဒီ ဥပဒေနဲ့အထုခံစားခွင့်နဲ့ရရှိခဲ့တာဖြစ်ပါတယ်ဒီလိုလည်းပဲကျွန်တော်တို့နောက်မှလည်းပဲဒီလို MOU စနစ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တရားမဝင်ဖို့တဲ့လူတွေကိုတယောက်ဆိုအရေးယူနိုင်ဖို့ကိစ္စကြီးငယ်ရှိလည်းပဲထိုင်းနဲ့မြန်မာနိုင်ငံညာချစ်ချင်းမြင်းမှုကိုအခြေခံပြီးတော့မှဒါဆောင်ရွက်သွားဖို့ကျွန်တော်တို့ဆွေးနွေးနိုင်ခဲ့ပါတယ်
ထိုင်းနိုင်ငံတွင်းမှာရေလုံသားတွေဟာကျွန်းနေတဲ့ဖွဲ့ခိုင်းစေခံရတာရောင်းစားခံရတာအလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေလုပ်ခဲ့ပြီးပိတ်ဆို့မှုတွေလုပ်ဖို့အတိစဉ်းစားလာခဲ့ကြတာပါဒီအတွက်ထိုင်းအစိုးရကငါးလုပ်ငန်းလုပ်ငန်းခွင်အခြေအနေဆိုင်ရာသဘောတူချက်အပိုက် C188 ကိုအကောင့်ထဲပေါ်ဖို့အတွက်အတည်ပြုဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်ဒီဆုံးဖြတ်ချက်အတွင်းလိုက်နိုင်ရမယ့်စီရင်စည်းကမ်းတွေဟာအလုတ်ရှင်တွေအဖို့လိုက်လုပ်ဖို့ခက်ခဲတယ်ဆိုပြီးဩဂတ်လလာဇမ်းမိုင်းကစပြီးငါးလုပ်ငန်းရှင်တွေကကန့်ကွက်စာတွေတင်ခဲ့ပါတယ်ထိုင်းအစိုးရအနေနဲ့ဒီစီရင်စည်းကမ်းတွေအတိုင်းအတည်ပြုမယ်ဆိုရင်တော့ခရိုင်22ခုကငါးဖက်လှေလုပ်ငန်းရှင်တွေကလှေတွေမထွက်ဘဲဆန္ဒထုတ်ဖော်သွားမယ်လို့လည်းပြောဆိုထားပါတယ်။ဒီလိုအခြေအနေမျိုးကြုံရမယ်ဆိုရင်တော့ထိုင်းနိုင်ငံကနိုင်ငံခြားတင်ပို့နေတဲ့ရေတွက်ပစ္စည်းတွေလည်းအခက်ကြုံသွားရမှာဖြစ်တယ်လို့ရေလုပ်ငန်းရှင်တွေရဲ့စီးပွားရေးထိခိုက်မှုတွေရေလုံသားတွေရဲ့အလုပ်လက်မဲ့ဖြစ်မဲ့အခြေအနေတွေကိုလည်းရင်ဆိုင်ရဖွယ်ရှိပါတယ်။လက်တလောမှာတော့ရေလုံသားတပေါင်းကျော်ကိုအထောက်ထားလက်မှတ်တွေသက်တမ်းပြန်တိုးပေးရမှာဖြစ်ပြီးနောက်ထပ်အလုပ်သမားလိုအပ်ချက်တွေကိုတော့မြန်မာနိုင်ငံကိုလာရောက်စင်မှာအခုလိုမျိုးအကူအညီတောင်းခဲ့တာဖြစ်ပါတယ်ရှင်။
မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ digital နည်းပညာတိုးတက်လာတာနဲ့အမျှစိန်ခေါ်အကဲဆန်းမှုတွေများလာတဲ့အကြောင်းကိုတင်ပြပေးချင်ပါတယ် digital နည်းပညာခေတ်မှာသတင်းချက်လက်မျှဝေတာတွေတိုးလာတဲ့အတွက်ဗဟုသုတပြန်ပွားရေးပုံမအဆင်ပြေလွယ်ကူလာသလိုအန္တရာယ်တွေလည်းများလာတာတွေ့နေရပါတယ် hackers တွေကကျမတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူနိုင်ပါတယ် cyber warfare လို့ခေါ်တဲ့ internet ကနေထိုးပေါက်တိုက်ခိုက်တာတွေဖြစ်နိုင်ပြီး internet ကိုလက်နက်သဖွဲ့အသုံးချနိုင်တဲ့အလားအလာတွေပါတွေ့နေရပါတယ်ဒီစိန်ခေါ်အကဲဆန်းမှုတွေကနေကမ္ဘာ cyber internet လောကလုံခြုံရေးအတွက်ဘလို့တက်ရောက်မှုတွေရှိနိုင်မလဲဆိုတာကိုဝါရင်သတင်းတောက် Greta Van Susteren ဒီသတင်းပတ်ရဲ့ plugin အစီအစဉ်မှာစမ်းစစ်တင်ပြထားပါတယ်ဒေါခင်ဆိုးဝင်းကပြောပြပေးမှာပ
ါကောင်းပါပြီကွန်ပျူတာတွေမှာတိမ့်ထားတဲ့အချက်လက်တွေကို internet ကတစင်ထိုးဖောက်ရယူတဲ့ဤပညာကျွမ်းကျင်သူ hackers တွေရဲ့ညီလာခံတစ်ခုမှာအသက်17နှစ်အရွယ်ကျောင်းသားလေးတစ်ယောက်က Florida ပြည်နယ်ရွေးကောက်ပွဲ website နဲ့ပုံစံတူနမူနာ website ကို10မိနစ်အတွင်းမှာထိုးဖောက်နိုင်တဲ့အကြောင်းပြသခဲ့ပါတယ်။ဒါကြောင့် cyber internet လောကလူကြုံရင်းနဲ့ပတ်သက်လို့အခြေအတင်ပြောဆိုတာတွေပြန်လည်ထွက်ပေါ်လာတာဖြစ်ပါတယ်။2016ခုနှစ်က American ရွေးကောက်ပွဲကိုနိုင်ငံရာခြားကနေ internet ကနေနှောက်ယှက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်ကိုဒီစိတ်တပိုင်းတုံ့ပြန်တဲ့အနေနဲ့ဒုသမ္မတ Mike Pence ကစိုက်ဘာလုံခြုံရေးရည်မှန်းချက်အသစ်တစ်ရပ်ကိုပြီးခဲ့တဲ့လကချပြခဲ့ပါတယ
် Our goal remains
ကျွန်တော်ရဲ့ရည်မှန်းချက်တွေကငကိုအတိုင်းပဲရှိနေစေဖြစ်ပါတယ် American လုံခြုံရေးစနစ်ဟာတကယ့်အပြင်ကဘာမှာလွှမ်းမိုးနိုင်လို့ပဲ Digital နည်းပညာလောကမှာလည်းလွှမ်းမိုးနေမှာပါ
American တွေအကျွေးယူတာဆက်တာတွေကိုမှတ်တမ်းတင်နေ Equifax Company ရဲ့မှတ်တမ်းတွေကိုမိနစ်က hacker တွေကဖောက်ထွင်းခဲ့ရမှာ American နိုင်ငံသားတန်း150ရဲ့ကိုယ်ရေးအချက်လက်တွေခိုးယူခံခဲ့ရပါတယ်။ဒါကြောင့်ကုမ္ပဏီတော်များများက Vinitrua လို့ hacker တွေကိုငှားပြီးကြိုတင်ကာကွယ်နေကြရပါတယ်။
Companies will pay me your
သူတို့ရဲ့ကွန်ပျူတာတွေမှာထိန်းသိမ်းထားတဲ့အချက်လက်တွေကိုထိုးဖောက်ရယူဖို့စူးစမ်းခိုင်းတာနဲ့ခုခံကာကွယ်ရေးစနစ်တွေကိုဘလို့ကျော်လွှားနိုင်မလဲ။စားတာတွေအတွက်ကျွန်တော်ကိုဒါမှမဟုတ်ကုမ္ပဏီကိုဝန်ဆောင်မှုတွေအဖြစ်လောက်ခပေးပါတယ်ကျွန်တော်တို့ကလည်းဘာတွေလုပ်လို့ရတယ်ဆိုတော့အချက်လက်တွေတင်ပြပါတယ်ဒါမှသာကုမ္ပဏီတွေအနေနဲ့ထိခိုက်လွယ်တဲ့အချက်တွေကိုဟက်ကာတွေထက်လက်ဦးအောင်ကြိုတင်ကာကွယ်နိုင်မှာဖြစ်ပါတယ
်ဘဏ္ဍာရေးနဲ့အတွေ့မှတ်တမ်းတင်ဌာနတွေပဲအနေရရှိတာမဟုတ်ပါဘူးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေစက်မှုလက်မှုတည်ယူပို့ဆောင်ရေးအခြေခံအဆောက်အုံတွေနဲ့အစိုးရဌာနတွေလည်းအင်တာနက်ကနေတိုက်ခိုက်နိုင်တဲ့အနေရရှိတယ်လို့ IBM ကမကြာမီကထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်အီရန်နျူကလ িয়ার အစီအစဉ်ကိုနှောက်ယှက်ဖျက်ဆီးဖို့တီထွင်ခဲ့တဲ့ Stuxnet Digital Hack စနစ်အကြောင်း2015ခုနှစ်ကစာအုပ်ရေးသားခဲ့သူကင်ဇက်တာကအခုလိုစိုက်ဘာတိုက်ခိုက်မှုတွေဟာအမျိုးသားလုံခြုံရေးကိုအနှောက်အယှက်ဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်
။ In this case it was a
American နဲ့ Israel ပူးပေါင်းပြီးတော့ Iran နိုင်ငံ Nadens ရွာအပြင်က Uranium တန့်စင်တဲ့စက်ရုံကိုတိုက်ခိုက်ဖို့ဖောက်ထွင်းရေးတဲ့ပုံစံထုတ်ခဲ့ကြတာပါ။ Uranium တန့်စင်ဖို့အတွက်အသုံးပြုရတဲ့ဗဟိုအားခွာဆက်တွေလက်ပတ်မှုကိုကတိကအောက်ဖြစ်အောင်ဖောက်ထွင်းမဲ့စနစ်ကိုတီထွင်ခဲ့ကြတာဖြစ်ပါတယ်။
ဟက်ကာတွေကအင်တာနက်ကိုအလွဲသုံးစားလို့တိုက်ခိုက်တာတွေကြောင့်ပျက်စီးတာတွေရှိပေမဲ့လို့အဆိုပါဆုံးအဆင့်ကိုတော့မရောက်သေးဘူးလို့ဆိုရမှာပါ။ Cyber Internet ကနေအနာဂတ်တိုက်ခိုက်မှုတွေကို တံပြန်တိုက်ခိုက်ဖို့ဆိုရင်ခင်မီနည်းပညာတွေတိုးပြီးတည်ထွင်ဖို့နဲ့ကမ္ဘာတဝန်းအပြေရှားနိုင်ရေးပူးပေါင်းဆက်သွယ်ညှိနှိုင်းကြဖို့လိုအပ်ပါတယ်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင်
တော်ခင်ဆိုရင်ပြောပြပေးခဲ့တာပါအခုတော့စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်ဒေါ်ရရှင်များရှင်တို့တို့မှာတင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တမောသားကိုစလေတွေကတိုက်တွန်းလိုက်တဲ့အတွက်တို့တို့တွင်သတင်းရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တို့တော်ထဲမှာကိုစလေတွေရဲ့အပြုတ်မှုဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလားနေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလရီအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3899လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်မိသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
American Bo Thao Lai Agency CIA အကြီးအကဲဟာ John Brennan ဟာအစိုးရထဲမှာသဘောထားကွဲပြားမှုတွေနဲ့မတည်မငြိမ်ဖြစ်အောင်တွေးထုတ်ပေးနေတယ်ဆိုပြီးလွန်ကျွန်ရေးအရာစိတ်ချသူစီးနေကနေသမ္မတ Donald Trump ကပယ်ဖျက်လိုက်ပါတယ် American မြို့သားထောက်လိုင်းဌာနညွှန်ကြားရေးမှူးအောင် James Clapper ပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားရေးမှူးအောင် James Comey သမ္မတ Barack Obama လက်ထက်မှာအမျိုးသားလွန်ကျွန်ရေးအကြံပေးတာဝန်ယူခဲ့သူ Susan Rice အမျိုးသားလွန်ကျွန်ရေး Agency NSA ညွှန်ကြားရေးမှူးအောင် Michael Hayden နဲ့ရှစ်နှစ်ကျော် Sally Yates တို့ပါဝင်တခြားအစိုးရရရှိအောင်လွန်ကျွေးဆိုင်ရာကင်းလွတ်ခွင့်ပေးထားတာတွေကိုလည်းအစိုးရကပြန်လည်စီစဉ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတရည်နဲ့မီဒီယာတွေကြားအပြန်အလှန်ဆက်ဆံရေးတွေအစဉ်လာရကောင်းလာခဲ့ပေမယ့်သမ္မတဒေါ်နယ်ထရန့်လက်ထက်မှာကြာဆင်းလာနေတဲ့အပေါ်အမေရိကန်သတင်းမီဒီယာတွေစူပေါင်းပြီးတုံ့ပြန်မဲ့အစီအစဉ်တစ်ခုစတင်လိုက်ပါတယ်။သတင်းလွတ်လပ်ခွင့်တွေပေါ်မမှန်ကန်တဲ့နည်းတွေနဲ့တက်ခတ်နေတာတွေကိုတွန်းလှန်သွားဖို့ Boston Globe သတင်းစာကဥဆောင်လက်တဲ့လှုပ်ရှားမှုမှာတော့နိုင်ငံတော်ကသတင်းစာတွေဒီနေ့လဲပူးပေါင်းပါဝင်လာခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌပေါ်မနာဖော်အခုနဲ့ဗန်လုံငန်းတွေမှာမတမာမှုအတွက်အပြစ်ရှိမှရှိဆုံးဖြတ်ဖို့ကုန်သမားရေးအဖွဲ့ကဒီနေ့စတင်စဉ်းစားနေပြီးအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့နှစ်ရှည်ထောင်နဲ့ကြာခံရမှာပါ။နှစ်ဖက်ရှင်တွေကတော့မနေ့တုန်းကပဲပြည်သက်လျှောက်လှည့်ချက်ပြေးခဲ့ကြပြီးတရားလူဘက်ကတော့မနာဖော်ကလိင်ညာတွေနဲ့ဘဝမှာထက်တန်းကျကျနေထိုင်မှုကြိုးစားခဲ့တဲ့အကြောင်းပြောပါရတယ်။ပတ်စံရှိတဲ့အချိန်မှာမရှိတဲ့အချိန်မှာပါပတ်စံပို့ရအောင်လိန်လေခဲ့တဲ့အကြောင်းလဲအစိုးရရှင်တွေ Greg Anders ကပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံကဘူးမြို့ကပညာရေးဌာနမှာလူပေါင်းဒါဇင်နဲ့ချီတိုက်ဆုံတဲ့တိုက်ခိုက်မှုဖြစ်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲထောက်လိုင်းဌာနရုံးဝန်ထဲမှာရှိတဲ့သင်တန်းတစ်ခုကိုတနက်သမားတွေထပ်မံတိုက်ခိုက်ခဲ့ကြပါတယ်။ဒီနေ့တိုက်ခိုက်မှုမှာအသေးခံတိုက်ခတ်သူ၄ဦးပါဝင်ကြောင်းလဲပြည်ရေးဝန်ကြီးဌာနအကြံပေးက VOA ကိုပြောခဲ့တာပါ။ဒီခိုင်ပြည်နယ်မြောက်ပိုင်းကပြီးခဲ့တဲ့နှစ်ထက်ပြပကတ်တွေအတွင်းရင်းညာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတစ်ပြတ်မှုဖြစ်သုံးလုံးပြောဆိုရမယ့်အဆင့်ထိရောက်မရောက်ဆိုတာမဆုံးဖြတ်ရသေးတဲ့အကြောင်းအမေရိကန်ဆွေးနွေးကပြောလိုက်ပါတယ်။အခုချိန်ထိနိုင်ငံခြားရေးဝန်ကြီးအနေနဲ့ဆုံးဖြတ်ချက်တစ်စုံတရာမချသေးကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကမနေ့ကပဲပြောဆိုလိုက်တာပါ
။ကျေးဇူးပါရှင်။သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။အခုကျမတို့အတံလွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.